ယမန်နိုင်ငံဟူသီတပုံတွေကသင်္ဘောတွေကိုတိုက်ခိုက်ခဲ့ရမှာအီရန်နိုင်ငံကအလွန်ကိုတိုက်ရိုက်ကြကြပါဝင်ပတ်သက်နေတယ်လို့အမေရိကန်ရေတပ်အရှေ့လက်ပိုင်းဒေသတပ်မှုကတနင်္လာနေ့ကပြောကြားလိုက်ပါတယ်။အရင်တော့ကပါရှားပင်လယ်ကွင်းနဲ့ဟော်မုစ်ရေလက်ကြားအထိပဲချိတ်ချောက်နေရကနေအရှေ့လက်ပိုင်းရေပြင်ထိအီရန်နဲ့ဆက်ဆက်နေတဲ့တိုက်ခိုက်မှုတွေကချဲ့လာခဲ့တယ်လို့ရေတပ်တပ်မဟာ9ရဲ့အကြီးအကဲရေတပ်ဒုတိယဗိုလ်ချုပ်ကြီးဘရက်ကူပါကပြောပါတယ်။သူတို့ကနိုင်ငံတကာအတိုက်အဝန်းကိုတိုက်ခိုက်နေကြတာဖြစ်ပြီးနိုင်ငံတကာတုံ့ပြန်မှုကိုလည်းမြင်နေရတာဖြစ်တယ်လို့သူကဆိုပါလေ။အမေရိကန်အလံတင်ထားတဲ့ဒီမော်တွေကိုပဲတိုက်ခိုက်တာဖြစ်တယ်လို့ဟူသီကောင်းဆောင်ပိုင်းကနောက်ပိုင်းမှာပြောခဲ့ပေမဲ့ဒါကိုသီးခြားအတည်ပြုဖို့ကတော့ခက်နေပါသေးတယ်။အီဂျစ်ကဆူယက်စ်2မြောက်ကိုရောက်တဲ့ရေလမ်းမှာအီရန်ကြောတောက်နောက်ခံပေးထားတဲ့ဟူသီတွေကလူဝင်မာလာကရဲက34ချိန်တိုက်ခိုက်ခဲ့တာပါ။ဟူသီစစ်သွေးကြော်တွေဟာရှီဟာသဘောအုပ်စုဖြစ်ပြီး2014ခုနှစ်ကတည်းကယေမန်နိုင်ငံရဲ့မြို့တော်ဆာနာကိုသိမ်းပိုက်ထားခဲ့ပါတယ်။အဝေးရောက်ယေမန်ဆိုးရွားကိုထောက်ခံတဲ့ Saudi Arabia ဥဆောင်တဲ့မဟာမိတ်အဖွဲ့တဲ့ဟူသီတွေက2015ခုနှစ်ကစစ်ဖြစ်နေခဲ့ကြတာဖြစ်ပါတယ်။